မြန်မာစစ်အစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဟာနိုင်ငံတကာစံချိန်စံညွှန်းနဲ့ကြည့်ရင် war crimes လို့ခေါ်တဲ့ဆေးရသွေးမှုနဲ့ crime against humanity လို့ခေါ်တဲ့လူသားဖြစ်တည်ခွင့်ကိုစံကျင်တဲ့ရာဇဝတ်မှုချိုးဖောက်တဲ့အဆင့်ရောက်နေတာတွေ့ရပြီးဒါကြောင့်ဒီရာဇဝတ်မှုတွေကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ဝင်ရောက်စစ်ဆေးသင့်ပြီးဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Thomas Quintana အဆိုပြုထားတာကိုအမေရိကန်အစိုးရကလည်းထောက်ခံပါတယ်လို့ဩဂုတ်လ18ရက်နေ့နေစွဲနဲ့ကြေညာခဲ့ပါတယ်။အမေရိကန်လိုဩဇာကြီးတဲ့နိုင်ငံကအခုလိုထောက်ခံခဲ့တဲ့အတွက်ကြိုဆိုပါတယ်လို့ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ္စတာကင်တာနာက RFA ကိုပြောပါတယ
်။ I welcome the decision of the US government. I only read statements on the press but not official statement from the government but in any case,
မြန်မာနိုင်ငံကစစ်ရသွမှုကျူးလွန်နေတာတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်ဝင်ရောက်စစ်ဆေးဖို့လွန်ခဲ့တဲ့မတ်လကဂျနီဖာမြို့မှာကျွန်တော်အဆိုပြုခဲ့တာပါဒီကိစ္စကိုထောက်ခံတဲ့အကြောင်းအမေရိကန်အစိုးရစီကတရားဝင်အကြောင်းကြားစာတော့ကျွန်တော်စီမရောက်သေးပါဘူးဒါပေမဲ့အမေရိကန်အစိုးရအနေနဲ့ဒီကိစ္စကိုထောက်ခံလာတယ်ဆိုရင်အမေရိကန်ရဲ့စုံဖြတ်ချက်ကိုကြိုဆိုပါတယ်လို့မစ္စတာကင်တာနာပြောသွားတာပါအခုလိုနိုင်ငံကြီးတွေပါဝင်တခြားနိုင်ငံတွေရဲ့ထောက်ခံမှုရတာပြီဆိုတော့ကုလသမဂ္ဂမှာရောဒီနှစ်ထဲဆုံးဖြတ်ချက်ကြဖို့ရှိနိုင်ပါသလားလို့မစ္စတာကင်တာနာကိုမေးကြည့်တဲ့အခါသူက
I will be reporting to the General Assembly in October and that will be the opportunity first for me to listen from UN member states their
လာမယ့်အောက်တိုဘာလမှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုကျွန်တော်အစီရင်ခံစာတင်ပါပါအဲ့ဒီမှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဘာပြောကြမလဲဆိုတာကျွန်တော်နားထောင်မယ်လေဘလို့ဆုံးဖြတ်ချက်ကြလာမလဲဆိုတာတော့ကျွန်တော်မခံမှန်းနိုင်ပါဘူးဒါပေမဲ့မြန်မာစစ်အစိုးရရဲ့တရားမျှတမှုနဲ့တာဝန်ယူမှုကိုကျွန်တော်မျှော်လင့်ပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံကအတော့ကိုစိုးရင်စရာကောင်းတဲ့လူ့ခွင့်ချိုးဖောက်မှုတွေပေါ်နိုင်ငံတကာအသိုင်းအဝိုင်းကဘလို့စုံစမ်းဖော်ထုတ်မလဲဘလို့အရေးယူအပြစ်ပေးမလဲဆိုတာတွေကိုအထွေထွေညီလာခံမတိုင်ခင်ကျွန်တော်တို့ဆွေးနွေးကြမှာပါလို့မစ္စတာကင်နာနာပြောသွားတာပါအခုလိုမြန်မာနိုင်ငံလူ့ခွင့်ချိုးဖောက်မှုတွေစုံစမ်းဖော်ထုတ်အရေးယူရေးမှာမြန်မာပြည်သူတွေအနေနဲ့ဘယ်နေရာကနေပါဝင်ကူညီသင့်တယ်လို့ထင်ပါတယ်လဲဆိုပြီးမစ္စတာကင်နာနာကိုမေးကြည့်တော
့ I really believe that the question of how all societiesdeal with the crimes committed in the past and crimes being committed at this current
လူ့ခွင့်ချိုးဖောက်မှုတွေရှိနေတဲ့နိုင်ငံတွေမှာတနိုင်ငံနဲ့တနိုင်ငံအခြေအနေတွေအတွေ့အကြုံတွေမတူကြပါဘူးလူတွေအနေနဲ့အတိတ်ရောပစ္စုပန်မှာပါဘလို့နှိမ့်ဆက်ညှဉ်းပန်းခံရလဲဘလို့ချိုးဖောက်ခံရမှုတွေရှိတယ်လဲဆိုတဲ့ကိစ္စတွေမှာဖြစ်ရမှန်တွေအတိုင်းဖော်ထုတ်နိုင်မှုလူမှုအဖွဲ့အစည်းတွေ NGO တွေရဲ့ပူးပေါင်းကူညီမှုကအင်မတန်အရေးကြီးတယ်လို့လူအဖွဲ့အစည်းတစ်ခုလုံးကလည်းနိုင်ငံတကာသိအောင်ဖော်ထုတ်သင့်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါ့အပြင်ကုလသမဂ္ဂကလည်းဒီလိုကိစ္စမှာတာဝန်ယူဖော်ထုတ်ပြီးကျူးလွန်တဲ့သူတွေကိုအရေးယူအပြစ်ပေးသင့်တယ်လို့ကျွန်တော်ပြောချင်ပါတယ်လို့မစ္စတာကင်နာနာပြောသွားတာပါမြန်မာစစ်အစိုးရကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ဝင်ရောက်စစ်ဆေးအရေးယူအပြစ်ပေးဖို့မစ္စတာကင်ဒါနာရဲ့အဆိုပြုချက်ကိုအမေရိကန်အစိုးရကထောက်ခံလိုက်တယ်လို့ဗြိတိန်၊ဩစတြေးလျ၊ချက်နဲ့ဆလိုဗက်ကီးယားနိုင်ငံတွေကလည်းအရင်ကတည်းကထောက်ခံထားကြပါတယ်ခင်ဗျာ